ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တံတရားနဲ့ရသေးတော်မျိုးနဲ့ကြောက်တန်းရွာမှာဆက်လက်ဖမ်းဆီးခံထားရသူတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းနဲ့ဖမ်းဆီးထိန်သိမ်းထားစဉ်ပြစ်ခတ်မှုကြောင့်တည်ဆုံခဲ့ရတဲ့ဖြစ်ရပ်တွေကိုဖော်ထုတ်နိုင်ဖို့ရခိုင်နိုင်ငံရေးအတိုင်းဝိုင်းကတိုက်တွန်းလိုက်ကြပါတယ်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်နဲ့တပ်မတော်ကပါစုံစမ်းဖော်ထုတ်ဖို့စီစဉ်နေကြမှာပဲအခုလိုတိုက်တွန်းလိုက်ကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းရွာကအရက်သားတွေကိုတပ်မတော်ကနေဖမ်းဆီးရှစ်ဆေးနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကပါစိုးရိမ်နေကြတာပါ။ထိမ့်သိမ်းခံထားရစဉ်တိုက်ခတ်မှုကြောင့်တိုက်ဆုံမှုတွေဖြစ်ခဲ့တဲ့အပေါ်မှာလည်းအပြစ်မှန်ကိုဖော်ထုတ်ဖို့တိုက်တွန်းနေကြပါတယ်။နိုင်ငံရေးပါတီတွေနဲ့တပ်မတော်ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့အနေနဲ့ဖြစ်ရမှန်ကိုဖော်ထုတ်နိုင်တယ်လို့ပြောလင်းကြောင်းရသေးတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်
ဒီဧပြီလ29ရက်နေ့ကဖြစ်ပေါ်ခဲ့တဲ့ဖြစ်စဉ်တွေနဲ့ဆက်သွယ်ပြီးတော့ကိုင်းချင်းလေးလာစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်မှဖွဲ့စည်းထားတဲ့ဘုံဂျုံရေးစီမံခွင့်ခွင့်ရေးတရားဥပဒေစိုးမိုးရေးအဖွဲ့ကိုတော့မေလ၈ရက်နေ့ကဖွဲ့စည်းထားတာတွေ့ပါတယ်အဲ့ဒီမှာခေါင်းဆောင်အဖြစ်ပြည်ဆိုင်ချိုးပိုးပါတီမှာဥဆောင်ဆောင်မျိုးကိုခေါင်းဆောင်တင်ထားပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ကိုယ်စားလှယ်တွေကတော့ ANP ပါတီရခိုင်မျိုးသားပါတီရဲ့နောက်တစ်ခါ NLD ရခိုင်ဒီမိုကရေစီကိုချုပ်ပါတီရဲ့နောက်တစ်ခါတဲမတော်သားဆက်တော်ကိုယ်စားလှယ်တွေလည်းပါပါတယ်အဲ့တဲ့ကြောင့်ဒီလိုပေါ့နော်ခေါင်းဆောင်ဖွဲ့စည်းထားတဲ့ပေါ့နော်တော်တော်ကိုယ်စားလှယ်တွေနဲ့အခုလိုစုံစမ်းဆွေးဆွေးရေးပေါ်တာဟာအချင်းနဲ့တစ်ခုကိုပေါ်ထုတ်နိုင်တယ်လို့လည်းယုံကြည်ပါတယ
်ရခိုင်ပြည်နယ်လွတ်တော်မှာတော့ရသေးတော်မျိုးနဲ့ကြောက်တန်းရွာအရေးနဲ့ပတ်သက်ပြီးအရင်ကြီးအစိုးတင်သွင်းခဲ့သူရခိုင်ပြည်နယ်ရသေးတော်မျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကတော့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုဥပဒေရဲ့အကာအကွယ်ရဖို့အရေးကြီးတယ်လို့ပြောပါတယ်
ကျွန်တော်တို့တင်ရတဲ့လူတွေအဖွဲ့နဲ့အတူဟိုကျွန်တော်တို့ရာသီရခိုင်တဲ့ခြေသောဆိုရဲခြေသောအဆုတ်သောဆိုရဲအဆုတ်သောပေါ့အဲ့ဒီအဆုတ်သောတွေရဲ့အဖွဲ့အပေါ်မှာပဲစစ်စစ်တင်တာပေါ့နော်နောက်တစ်ချက်ကမတင်ခါတဲ့လူကိုစစ်စစ်တဲ့အခါကတော့အဲ့ဒီလူကအပြစ်သားလေးမဟုတ်သေးဘူးပေါ့နော
်မတ
င်ခါကိုရှိတဲ့လူတွေရောက်ဖြစ်ပြီဆိုတော့အဲ့ဒီလူတွေပေါ်မှာလက်သဝက်သားတူလူမစဆက်ဆက်ပေးနေပေါ့ဟိုပေါ့ညာတတာစစ်စစ်တင်တာပေါ့အခုတည်းသူတို့ကတော့ရိုက်တာဗုဒ္ဓတော်မရှိပါဘူးကျွန်တော်တို့ကမင်းမင်းကြည့်တာပေါ့နော်
ရခိုင်နဲ့ရခိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့စစ်ဖြစ်နေတဲ့အချိန်ဒေသခံရခိုင်ပြည်သူတွေကိုရခိုင်တပ်နဲ့ဆက်ဆက်တဲ့ဆိုပြီးဆွဆွဲဖမ်းဆီးနေမှုတွေဟာဒေသခံတွေအထူးသဖြင့်လူငယ်တွေကြားမလိုလားအပ်တဲ့နာကျင်မှုတွေပိုဖြစ်လာနိုင်တဲ့အတွက်တပ်ဆိုင်နဲ့အာဏာပိုင်တွေဘက်ကစင်ကြင်ကြဖို့ကိုလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတတိပေးပါတယ်
အမှန်တော့ရခိုင်နိုင်ငံတိုင်းကလူမျိုးတွေဟာအေးအေးလို့လည်းစက်မဲ့လို့မရဘူးအဲ့တကြောင်ဒီလူမျိုးတွေအဲ့ဆိုးယူနေအဖြစ်လို့လဲဆိုတော့ဒီဖြစ်စင်မှာပေါ့နော်တည်တော်တဲ့ဖြစ်စင်ခင်းမှာလည်းလူမျိုးတွေပဲဖြစ်ပါတယ်30ပတ်ဝန်းကျင်လေးတွေက6ယောက်စလုံးက30ပတ်ဝန်းကျင်လို့ဖြစ်ပေါ်တယ်နောက်တစ်ခါဟိုမြရလည်းဒီ4ယောက်ကိုထံပြီးတော့အေးအေးနဲ့ပတ်သက်တယ်ဆိုပြီးတော့စစ်တွေရေးစခန်းကိုပို့တာတွေလည်းလူမျိုးတွေပဲဖြစ်ပါတယ်အဲ့တော့ရခိုင်ပြည်ကလူမျိုးလေးတွေကဒီမျိုးရှိစိတ်တွေကပုံပြီးတော့ပြင်းထန်ပြီးတော့ဒီလိုလုံလာလေးလေးမျိုးရှိစိတ်တွေပြင်းထန်ပြီးတော့သူတို့ကဒီဟိုဘောသူတို့ရဲ့စိတ်ခံစားချက်တွေများလာကြတယ်အဲ့တော့ကြောင့်ဒါကကောင်းတဲ့လက္ခဏာမဟုတ်ပါဘူးဘာလဲဆိုတော့သူတို့တွေကတော့ဒီကျမတို့ကလူမျိုးအချင်းချင်းကိုလည်းအမုန်းပေါ်စီတယ်နောက်တစ်ခါတက်မတော်ကိုလည်းပို့ပြီးတော့သူတို့အချင်းတွေအမုန်းပေါ်မှုတွေဖြစ်တာကတော့မကောင်းဘူးအဲ့တော့ကြောင့်ဒီလူမျိုးလေးတွေကိုတော့ပေါ့နော်ဒါပဲဖြစ်ဖြစ်ဟိုဘောနော်ဒီတကေဒီပြင်းမှုတွေနဲ့မဆက်ဆိုင်ဘူးဆိုရင်သူတို့ကိုအမြန်ဆုံးဆွတ်ပေးစင်ပါတယ
်အခုချိန်ထိတောက်တန်းမျိုးပြစ်ခတ်မှုတွေအတွင်းမြမတမတော်ကာဝေးဦးစီးချုပ်ရုံးရဲ့စီရင်နေအရာကတော့အဖမ်းခံရသူက185ယောက်ရှိပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဘူးလေးက35ယောက်ထပ်ပြီးတော့လွှတ်ပေးခဲ့တဲ့အတွက်စုစုပေါင်း209ယောက်လွှတ်ပေးခဲ့ပြီးကျန်တဲ့ရွာသားတွေကိုတော့ဆက်လက်စစ်ဆေးနေစေဖြစ်ပါတယ်ဒီလိုမျိုးအရသားတွေကိုစစ်ဆေးတဲ့အချိန်မေလ၂ရက်နေ့ကပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးတေဆုံးခဲ့ပါတယ်စစ်ဆေးနေတဲ့အချိန်မှာလူအင်အားနဲ့လက်နက်လူတာမျိုးဖြစ်ခဲ့တဲ့အတွက်ပြစ်ခတ်တာလို့တပ်မတော်ဘက်ကပြောပေမဲ့လူဒေသခံရွာသားတချို့ကတော့ဒီပြောဆိုချက်တွေဟာမမှန်ကန်ဘူးဆိုပြီးပြောဆိုထားကြပါတယ်ရှင်